ယူကရိန်းကိုရုရှားကကျူးကျော်စစ်စတင်ခဲ့တာ3လလောက်အကြာမှာပဲပထမဆုံးစစ်ရာဇဝတ်မှုအဖြစ်လက်နက်မဲ့ယူကရိန်းအရက်သားတို့ကိုတပ်ဖြတ်မှုနဲ့ဆွဆွဲခံရတဲ့အသက်22နှစ်အရွယ်ရုရှားစစ်သားကဗုဒ္ဓဦးနေ့မှာပဲအပြစ်ရှိကြောင်းဝန်ခံလိုက်ပါတယ်ရုရှားရဲ့ကျူးကျော်မှု၄ရက်အကြာဖေဖော်ဝါရီလ28ရက်နေ့မှာရုရှားစစ်သားကတပ်ချက်ကြီးဗရင်ချင်းရှင်မရင်ကအသက်62နှစ်အရွယ်လက်နက်မဲ့ယူကရိန်းအမျိုးသားတို့ကိုကားပရင်ပေါက်ကနေတနက်နေ့ပစ်ခဲ့ရာကဥကောင်းကိုထိမှန်တေဆုံးခဲ့တဲ့အမှုအတွက်ထောင်တန်းတသက်အထိအပြစ်ပေးခံနိုင်ရပါတယ်။အရက်သားတွေကိုတပ်ဖြတ်မှုအရက်ဖက်အဆောက်အဦတွေကိုဘုံကျဲတိုက်ခိုက်မှုအာရမပြုကျင့်မှုပစ္စည်းဥစ္စာတွေကိုလူယူဖျက်ဆီးမှုစတဲ့စစ်ရာဇဝတ်မှုတွေနဲ့ရုရှားစစ်သား40ဦးကိုတရားစွဲဆိုဖို့ပြင်ဆင်ထားကြောင်းယူကရိန်းအစိုးရရှေ့နေ Ian Vinnitova ကအစောပိုင်းမှာပြောဆိုထားပါတယ်။ဒါပေမဲ့ရုရှားစစ်သားဗနေယောက်ကိုယူကရိန်းကထိန်းသိမ်းထားပြီးဗနေယောက်ကိုမျက်ကွယ်မှာစီရင်မှာလဲဆိုတော့တိတိကျကျမသိရသေးပါဘူး။